သမီးအများစုဟာသူတို့ကြုံတွေ့နေရတဲ့ပြဿနာကိုသူတို့နဲ့အရင်အနည်းဆုံးအမျိုးနဲ့မိတ်ဆွေကိုအရင်ဆုံးအသိပေးလို့ရှိပါတယ်။ဒီအစ်စ်မှာမဖြေရှင်းနိုင်တဲ့အခါမှာယမီယပ်ပဘာသာရေးခေါင်းဆောင်အယတာအတင်းအဖွဲ့နဲ့ရက်ွက်အုပ်ချုပ်ရေးမှူးယုံဆရာရေးစီကိုတွားပါတယ်။အဲ့ဒီအစ်စ်တွေမှာဖြေရှင်းလို့မရတော့တဲ့အခါမှာမြို့နယ်အာဏာပိုင်အစ်စ်ကိုရောက်တော့ပါတယ်။ဒါပေမဲ့ဒီအစ်စ်ကိုမရောက်တဲ့အမှုကများပါတယ်။ရက်ကနေကြေးအောင်အုပ်ချုပ်ရေးမှူးယုံကအမျိုးသမီးတွေအတုံးများပေမဲ့မိမိတို့ယုံကြည်ကိုးကွယ်တဲ့ဘာသာရေးအဖွဲ့အစည်းကိုလည်းအားကိုးလို့ရှိပါတယ်။ဒါကြောင့်လက်ရှိကျန်းမာကိုဖြေရှင်းဖို့မကြိုးစားဘဲဘဝဟောင်းကအခုတို့ကြောင့်အခုလိုဒုက္ခဖြစ်ရတာလို့အကြောင်းပြပြီးသီခန္ဓာမျိုးလည်းရှိပါတယ်။ခရိယံဘာသာဝင်ကတော့ခွင့်လွတ်ခြင်းသီခန္ဓာစတဲ့ဘာသာရေးရာသဘောတရားနဲ့ပြဿနာကိုဖြေရှင်းဖို့ကြိုးစားကြတဲ့အကြောင်း Justice Race အဖွဲ့ရဲ့သူတေသနာစာရမှာဖော်ပြထားပါတယ်အထူးသဖြင့်အိမ်တွင်းအကြမ်းဖက်မှုတွေမှာဖြေရှင်းလို့မရတဲ့အခါယခင်ကမိမိဘဝပြုခဲ့တဲ့မကောင်းမှုအကျိုးကိုခံစားရတယ်လို့ယူဆပါတယ်အစိုးရဌာနကမယုံမကြည်ဖြစ်လာတဲ့အတွက်ဘာသာတရားကိုအားကိုးကြတာဖြစ်ပါတယ
်ကချင်ပြည်နယ်မှာဆိုရင်ဓလိထုံနှံအစင်လာရပြဿနာဖြေရှင်းတာကိုရောပုံမှန်ဥပဒေလမ်းကြောင်းအရဖြေရှင်းတာကိုပါလက်မခံနိုင်တဲ့အမျိုးသမီးတွေရှိပါတယ်မွေကုံလူပန်းဖြစ်တဲ့တက္ကနာဖြေရှင်းဤကိုလက်မခံပဲဖျားသခင်အလိုတော်အတိုင်းဖြစ်ကျင်တာဖြစ်ပါစေလို့ဆုတောင်းကြတယ်လို့ကချင်ခရိယံအမျိုးသမီးတို့ကဆိုပါတယ်ချင်းလူအဖွဲ့အစည်းမှလည်းခရိယံအမျိုးသမီးတွေဟာတရားရုံးကိုမတွားတော့ပဲဘာသာရေးအရာဓာတ်ရိုက်တွေ့ဆုံပြီးစိတ်ဆက်ဆွေးနွေးတက္ကနာဖြေရှင်းတဲ့ဤကိုတုံးကြပါတယ်တက္ကနာရှိတဲ့အမျိုးသမီးဟာဖျားရှိခိုးကြောင်းကိုအရင်သွားပြီးဓမ္မဆရာကိုတင်ပြပါတယ်ဓမ္မဆရာဟာဖျားစာကိုကိုးကားပြီးပြဿနာဖြေရှင်းဖို့ကြိုးစားပါတယ်။ဖျားရှိခိုးကြောင်းမှာဖြေရှင်းလို့မရတော့မှရက်ွက်အုပ်ချုပ်ရေးမှူးယုံကိုတွားကြတာဖြစ်ပါတယ
်။ဒါကြောင့်မို့ခရိယံအဖွဲ့အစည်းမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းမှာပါဝင်ဖို့လိုအပ်နေပြီလို့ချင်းအမျိုးသမီးတူဦးကမြင်ပါတယ်။ဝန်ထမ်းလောကမှာအမျိုးသမီးကိုကွဲခြားဆက်ဆံတာရှိတယ်လို့ခရိယံအဖွဲ့အစည်းမှာလည်းရှိတယ်လို့ဆိုပါတယ်။ကျင်းသူ့အဖွဲ့အစည်းမှာအမျိုးသမီးရဲ့အားတာချက်ကိုအတိအမှန်မပြုဘူးလို့သူကယူဆပါတယ်။ဘက်ဆောင်ကဒေတာ၃တပ်ပြီးပြဿနာကိုချင်းကပ်တဲ့အမျိုးသမီးဟာစိတ်ဆက်ဆွေးနွေးတဲ့စွမ်းရည်ဖြစ်သူရှိပါတယ်။ဒါပေမဲ့ဒီအချက်ကိုဘုရားရှိခိုးကြောင်းကရောကျင်းသူ့အဖွဲ့အစည်းကရောအတိအမှန်မပြုကြဘူးလို့ဆိုပါတယ်။ဒါကြောင့်မို့ကျင်းနိုင်ငံရေးလောကနဲ့ကျင်းခရိယံအဖွဲ့အစည်းတွေမှာထင်ရှားတဲ့အမျိုးသမီးတယောက်မှမရှိတာဖြစ်ပါတယ်။
ခရိယံအမျိုးသမီးတွေဟာပြဿနာအကြက်တဲနဲ့ရင်ဆိုင်ရပြီဆိုရင်ဓမ္မဆရာစီရင်ဖွင့်လို့ရှိပါတယ်။ဒါပေမဲ့ဓမ္မဆရာဟာအမျိုးသားတွေဖြစ်နေတာမို့အမျိုးသမီးကိစ္စကိုနားမလည်ကြတာများပါတယ်။ဒါကြောင့်ခရိယံဘာသာရေးအဖွဲ့အစည်းတွေမှာအမျိုးသမီးတွေခေါင်းဆောင်ပိုင်းကပါဝင်ဖို့လိုအပ်နေပြီလို့ကချင်နဲ့ရန်ကုန်ခရိယံအချို့ကယူဆပါတယ်။အမျိုးသမီးဓမ္မဆရာမှရှိရင်အမျိုးသမီးပြဿနာကိုဖြေရှင်းရတာပိုပြီးထိရောက်နိုင်တယ်လို့ယုံကြည်ကြပါတယ်။ဆရာနာရှင်ခေ2003ခုနှစ်မှာတည်ထောင်တဲ့မြမအမျိုးသမီးရေးရာအဖွဲ့ချုပ်ဆိုတာရှိပေမဲ့အယုံကြည်ရှိသူနည်းတာကြောင့်2016ခုနှစ်မှာပြန်လည်ဖွဲ့စည်းခဲ့ပါတယ်။မတည်မှုဖြစ်ရင်ဓမ္မဆရာရက်ွက်အုပ်ချုပ်ရေးမှူးအမျိုးသမီးအတင်းအဖွဲ့ဆရာဝန်ရှိနေတရားရုံးစသဖြင့်အဆင့်ဆင့်တွားရတာကာယကံရှင်အဖို့ဒုက္ခရောက်လွန်းတဲ့အတွက်အောက်ခြေမှာစိတ်ဆက်ဆွေးနွေးဖြေရှင်းကြတာဖြစ်ပါတယ
်။မြမတရားစီရင်စနစ်ဟာငွေလုံးချေးကြများပြီးအချိန်ကျန်ကြလွန်ပါတယ်။မြမစကားမတတ်တဲ့တိုင်းရင်သားတိုင်းရင်သူတွေအတွက်မသင့်တော်တဲ့နေရာဖြစ်ပါတယ်။သက်ဆိုင်ရာအာဏာပိုင်တွေအဂတိလိုက်စားပြီးမတရားလုပ်မှာကိုအမြဲတမ်းစိုးရိမ်ကြုံလာနေရတဲ့စနစ်ဖြစ်ပါတယ်။ဒါကြောင့်အမျိုးသမီးတွေအမှုဖြစ်ပြီးဆိုရင်တရားဥပဒေကြောင်းအရလုံနေမယ့်အစားတလေတုံးတာလုံနည်းလုံထုံးအညာစိစပ်ဖြည့်ရှင်းကြဖို့မြကျင်းသားမော်လမြိုင်နဲ့ရန်ကုန်ကရှေ့မြေတွေကအကြံပေးကြပါတယ်။မရင်းမှုဟာရောရှိပေးလိုက်ရုံနဲ့ညီကုန်းချုပ်သွားတာမဟုတ်ပါဘူး။အမျိုးသမီးကိုနှိမ်ပြီးဆက်ဆံတဲ့ဓလေကြောင့်ခရီးခါရှင်အမျိုးသမီးဟာနာမည်ပြတ်သွားပြီးအတင်းအပြင်းအပြောခံရတဲ့ဘဝကိုရောက်သွားပါတယ်။ရောရှိပေးတဲ့အမျိုးသားဟာမရင်းမှုကလွန့်မြောက်သွားပြီနဲ့အမျိုးသမီးကတော့မကောင်းတဲ့အကျိုးဆက်ကိုဆက်လက်ရင်ဆိုင်နေရပါတယ်။ဒီအချိန်ဒီမှာဘာသာရေးသဘောတရားနဲ့သာစိတ်ဖြေရမလို့ဖြစ်နေပါလေ။မတည်မှုဖြစ်ပြီဆိုရင်ကျူးလွန်သူကိုအပြစ်တင်လို့မရှိသေးဘဲကျူးလွန်ခံရသူရဲ့ ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကတော့ဒီကနေ့ပဲဖြစ်ပါတယ်ခင်ဗျာ။ဒီနေ့ကတော့ဒီကနေ့ပဲဖြ